ရန်ကုန်မြို့လျှက်စစ်ဓာတ်မီပြတ်တောက်မှုကိုဖြေရှင်းနိုင်မဲ့ဓာတ်ငွေ3တာကိတဓာတ်အားပေးဆက်ယုံမကြာမီပြည်စည်းသိမ့်မယ်လို့သိရပါတယ်။တရုတ်ပြည်မှာဖက်ဆက်ဓာတ်အားပေးဆက်ယုံကိုဒီနှစ်ကုန်ပိုင်းမှာစတင်လေပတ်ပြီးရှင်းတဲ့မလမှာရခိုင်လုံးပြည်လေပတ်နိုင်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ကတက္ကသိုလ်ကျောင်းသားကျောင်းသူတရာရဲ့လင်းနေပညာသင်စရိတ်ကိုလည်းတရုတ်ကထောက်ပံ့မှာဖြစ်ပါတယ်။ပြည်သူလူအချက်ကိုဖြည့်ဆည်းဖို့တရုတ်ကရည်ရွယ်တာပါပဲ။ဒါပေမဲ့စေအစိုးရလက်ထက်တရုတ်အကူအညီရာတုန်းကတော့ပြည်သူလူထုအကျိုးစီးပွားကိုခက်သွင်းစဉ်းစားတာမဟုတ်ပါဘူး။ဗမာစေအစိုးရလိုချင်တာကိုတရုတ်ကပေးပြီးတရုတ်လိုချင်တာကိုဗမာစေအစိုးရပေးတဲ့ဆက်ဆံရေးမျိုးဖြစ်ပါတယ်။ဥပမာပူဂျုံမူကြီးတန်းရွှေအတွက်အရေးအကြီးဆုံးဖြစ်နေတဲ့နေပြည်တော်မှာအမြဲတမ်းမီးလင်းနေအောင်တရုတ်ကငွေထုတ်ချေးပြီးပေါင်းလောင်းရေအားလျှက်စစ်ကိုတိစောက်ပေးတာမျိုး2005မှာစတင်သုံးနိုင်ပါတယ်။ဒီကျေးဇူးတွေကြောင့်တရုတ်ရဲ့မြစ်စုံစဲစီမံကိန်းကိုစေအစိုးရကအလွယ်တကူခွင့်ပြုခဲ့တာဖြစ်ပုံရပါတယ်။မြန်မာဟာတရုတ်ရဲ့အဖြစ်ခံဘဝရောက်နေပါတယ်
။ဥပမာရွှေလီအမှတ်1ရေအားလျှက်စစ်ဟာတရုတ်ပြည်အတွက်ရည်ရွယ်တဲ့ပထမဆုံးသောဓာတ်အားစက်ရုံဖြစ်ပြီး2009မှာစတင်လည်ပတ်ပါတယ်။ဒေသခံတွေကန့်ကွက်နေတဲ့ဂျာကရွှေလီအမှတ1ကိုတိစောက်ပါတယ်။ရွှေလီအမှတ3ကိုတိစောက်ဖို့ NLD အစိုးရကမနစ်ကကြေညာပါတယ်။အစအဆုံးတရုတ်ကတာဝန်ယူပြီးတိဆောက်လေပတ်လွှဲပြောင်းစနစ်ကျင့်သုံးတယ်လို့ဆိုပါတယ်တရုတ်ကအနှစ်40ချုပ်ကံပြီးမှဗမာအစိုးရလက်ထက်လွှဲပြောင်းပေးမှာဖြစ်ပါတယ်ဒီပုံစံအတိုင်းမြစ်စုံနဲ့အခြားရေအားလျှက်စစ်တွေကိုတရုတ်သဘောကျတိဆောက်ဖို့ဗမာအစိုးရကခွင့်ပြုခဲ့ပါတယ်တပြည်လုံးကန့်ကွက်ဆန္ဒပြတော့မှဦးသိန်းစိန်အစိုးရကမြစ်စုံဆယ်ကိုရပ်ဆိုင်းပါတယ်အခုတော့မြစ်စုံပြဿနာကို NLD အစိုးရကင်တွယ်နေရပါတယ်တရုတ်ပြည်အတွက်တရုတ်ကမြန်မာပြည်မှာစီမံကိန်းတွေချတာကိုဗမာစစ်အစိုးရကလက်ခံခဲ့တာဖြစ်ပါတယ
်။တရုတ်နဲ့အပေးအယူလုပ်ရမှာလိုက်နိုင်ရမယ့်မူဝါဒမရှိပါဘူး။အနောက်တိုင်းအကူအညီယူရင်လိုက်နိုင်ရမယ့်စံသတ်မှတ်ချက်တွေရှိပါတယ်။တရုတ်အကူအညီယူရင်ဘာမှလုပ်เสียမှာမလိုပါဘူး။နိုင်ငံခြားကိုတရုတ်ပေးတဲ့အကူအညီ3မျိုးရှိပါတယ်။ပြန်ဆက်เสียမှာလိုတဲ့ထောက်ပံ့မှု grant အတိုးမဲ့ငွေချေငှားမှုအတိုးတက်တာစွာချေငှားမှုစာရတွေဖြစ်ပါတယ်။ထောက်ပံ့မှုနဲ့အတိုးမဲ့ချင်းကားမှုကိုတရုတ်အစိုးရဗန္ဒာရေးအဖွဲ့အစည်းတွေကလှုပ်ပြီးပို့ကုန်သွင်းကိုပန်း Exim Bank ကတော့အတိုးတက်တာစွာငွေချေးလိရှိပါတယ်။ဒါပေမဲ့တရုတ်အကူအညီဟာယင်းနည်းမြုပ်နှံမှုနှစ်နိုင်ငံကုန်သွယ်မှုနှစ်နိုင်ငံစီမံကိန်းစာရတွေနဲ့ရောထွေးနေတဲ့နှစ်နိုင်ငံဆက်ဆံရေးလူဖြစ်နေပါတယ်။မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာတရုတ်ပါဝင်တဲ့အခမ်းကဏ္ဍဟာအကြီးဆုံးဖြစ်ပါတယ
်။ရေအားလျှက်စစ်ဒန်းငွေနဲ့ရေနံပိုင်လိုင်းအပြင်တယံဇာတထုတ်ယူရေးလုပ်ငန်းကြီးတွေမှာလည်းတရုတ်ယင်းနှိမ့်နှံ့နေတာကြားပါပြီ။နှစ်စဉ်နီကယ်သတ္တုတန်ချိန်3သိန်းလောက်ထုတ်ပေးနေတဲ့တကောင်းတောင်စီမံကိန်းနဲ့စပယ်တောင်ကျေးစင်တောင်လေဘရောင်းတောင်ကျင်းနီစီမံကိန်းတွေဟာထင်ရှားပါတယ်။တရုတ်မြန်မာကုန်သွယ်မှုပမာဏဟာ2013မှာဒေါ်လာတန်း1800က2014မှာတန်း2500အထိတိုးပွားလာပါတယ်။တရုတ်ပါဝင်တဲ့စီမံကိန်းတွေဟာသဘာဝပတ်ဝန်းကျင်ကိုပျက်စီးစေပြီးဒေသခံတွေကိုနစ်နာဆုံးရှုံးစေရမှာနာမည်ကြီးနေပါတယ်။ဒါပေမဲ့ဒါမျိုးကိုတရုတ်ကဂရုစိုက်တာမဟုတ်ပါဘူး။မြစ်စုံစီမံကိန်းပြန်ဆနိုင်အောင်ကြိုးပမ်းနေတာကိုကြည့်ရင်တရုတ်ဟာမြန်မာပြည်ကိုစိတ်ယုံလို့သဘောထားနေတာထင်ရှားပါတယ
်။တရုတ်ကိုနှစ်ပေါင်းများစွာမီခိုအားထားလာတဲ့အတွက်မြန်မာပြည်ရဲ့နိုင်ငံခြားကြွေးစည်းမှာတရုတ်ကိုစိုက်ရမယ့်အကြွေးကအများဆုံးဖြစ်နေပါတယ်။နိုင်ငံခြားကျွေးမြီအမေရိကန်ဒေါ်လာ3,900နီးပါးရှိတဲ့အနေနဲ့တရုတ်ကိုပြန်ဆက်ရမှာကဒေါ်လာ3,400ဖြစ်နေပါတယ်။ဂျပန်ကဒေါ်လာ3,200ပေးဆက်ရပါလိမ့်မယ်။ဒီအကျွေးပမာဏကိုစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးကျော်ဝင်းကဇန်နဝါရီလ30ရက်နေ့ကကျင်းပတဲ့လွှတ်တော်စည်းဝေးပွဲမှာတင်ပြသွားတာဖြစ်ပါတယ်။အကျွေးတန်ခံနိုင်ရင်ရှိဖို့ကျွေးမြီစီမံခန့်ခွဲမှုစနစ်တကျဆောင်ရွက်နေတယ်လို့ဆိုပါတယ်။စီအစိုးရကိုအကြိုက်ပေးဆက်ဆံတယ်လို့ပြည်သူကိုအကြိုက်ပေးဆက်ဆံဖို့တရုတ်ကရည်ရွယ်ပါတယ်။တရုတ်မြန်မာဆွေမျိုးပေါက်ဖို့ချစ်ကြည်ရေးဖောင်ဒေးရှင်းကိုမနှစ်ကတည်ထောင်ပါတယ်။တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုမြင့်တင်မှုအဓိကရည်ရွယ်ပါတယ်။ပညာရေးတရုတ်မြန်မာပညာသင်ကျောင်းခွင့်ရဖွဲ့စည်းရေးနှစ်နိုင်ငံလူငယ်များနားလည်မှုရရှိရေးစေယုံတိဆောက်ရေးစတာတွေဟာဆွေမျိုးပေါက်ဖို့အဖွဲ့ရဲ့လက်တလောဥတီချက်တွေဖြစ်ပါတယ်။ဒါပေမဲ့တရုတ်ကုမ္ပဏီတွေဟာအကျဉ်းဟောင်းကိုမစွန့်လို့ပဲတာဝန်မဲ့လုပ်ကင်နေရင်တော့ဝါဒပြစီရင်ရေးလုပ်ငန်းကိုမြန်မာပြည်သူတွေအယုံကြည်ရှိမှမဟုတ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။